မေရိကန်ပြည်တော်စုမှာလွန်ခဲ့တဲ့အေးလိုင်းတန်ခံရတဲ့အတွက်စနေနေ့ကလင်းခီးစဲထောင်နဲ့ချီပြီးတော့ဖျက်သိမ်းလိုက်ရတယ်လို့မျက်စိမီးပြတ်တဲ့ဒဏ်ကိုပါခံနေကြပါတယ်။ပင်ဆယ်ဗေးနီးယားပြည်နယ်ကနေဂျော်ဂျီယာပြည်နယ်တချို့မြို့ကြီးအများပြားမှာစံချိန်တင်အေးခဲ့တဲ့ခရစ်စမတ်အကြိုညဆင်နွှဲနေရတာပါ။ Pittsburgh မြို့မှာတော့စနေနေ့က73 degree centigrade ပဲရှိတဲ့အတွက် 1983 Christmas အကြိုညအေးအေးစံချိန်ကိုကျိုးသွားတယ်လို့မြို့သားမိုးလေဝသဌာနကပြောပါတယ်။ Now ဂျော်ဂျီယာနဲ့တောင်ကရိုလိုင်းနားပြည်နယ်တွေကမြို့ကြီးတွေမှာလည်း Washington DC နဲ့အတူ1989ခုကစပြီးတော့အေးအေးဆုံး Christmas အကြိုညဖြစ်ခဲ့တာပါ။ဒီနှစ်အတွက် Christmas အားလာရမှာ American ရှေ့ပိုင်းဒေသရဲ့၃ပုံ၂ပုံလောက်ဟာလွန်ခဲ့တဲ့အေးအေးဒဏ်ကိုခံနေရတာဖြစ်ပါတယ်။အေးတဲ့လွန်ခဲ့မှုနဲ့အတူနိုင်ငံတလွားရာသီဥတုနဲ့ဆက်နွယ်ဖြစ်ပေါ်တဲ့ရင်တိုက်မှုကြောင့်တည်ဆုံးရသူကအနည်းဆုံး14ဦးရှိပါပြီ။အာတိတ်ဒေသကအေးအေးလွန်ခဲ့မှုနဲ့အတူ Cyclone ရိုက်ခတ်မှုကြောင့်နှင်းထူထပ်စွာကျပြီးကုန်းတွင်းရန်ကြီးတွေရှိရာဒေသမှာလေပြင်းတွေတိုက်ခတ်နေတာလည်းဖြစ်ပါတယ်။